ည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်နှုတ်ထွက်သွားတာကြောင့်လက်လက်နေရာကိုဒီနေ့အစားထိုးရွေးချယ်ရမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဟောင်းဖြစ်ခဲ့သူဦးတီခွန်မြတ်ကပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌရာထူးအတွက်အရင်ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုရွေးချယ်ခဲ့ပါတယ်ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတိတွေရွေးချယ်ခဲ့တဲ့အချိန်ကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါရှင်
ဟုတ်ကဲ့ဗိုလ်ကြီးနေ့မနေ့ကနိုင်ငံတော်တမရနှုတ်ထွက်ပြီးတဲ့နောက်မကြာခင်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌကပါဂျာဒူးကနှုတ်ထွက်လိုက်တာကြောင့်မြန်မာနိုင်ငံကြီးဟာအတော်လေးလှုပ်ခတ်ခဲ့တယ်လို့ပြည်သူအများကလည်းလက်ရှိအပြောင်းအလဲအပေါ်မှာစိတ်ဝင်တစားစောင့်ကြည့်ကြကြပါတယ်ဒီကနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာကိုပြန်လည်ရွေးချယ်တင်ပြောက်ရမှာလက်ရှိပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်နဲ့ဦးတောင်းအေးပြောပွဲမဲဆန္ဒနယ်တို့ကိုအမည်စင်တင်သွင်းခဲ့ကြပါတယ်မည်စင်းတည်သွင်းခံရသူတဦးတည်းပေါ်တာကြောင့်ဆက်ကလုတ်တုံမဲဆန္ဒပေးရမှာရလက်ကိုတဘာပတိဥက္ကမောင်ဝင်လမ်းမတော်မဲဆန္ဒနယ်ကအခုလိုကြီးညာခဲ့ပါတယ်
တော်တော်ကိုဇေမြခင်ဗျာဥရလောင်မြအားဆန္ဒမဲပေးလို့ပြီးပါပြီဥရလောင်တဦးကြီးရာကြီးရဲ့ထောက်ခံဆန္ဒမဲအများအနည်းအလိုက်အမည်စင်းကိုကြီးညာပါမယ်တိဥတီခွန်မြကိုကိုင်မဲဆန္ဒနယ်ရာကြီးမဲထောက်ခံဆန္ဒမဲ180မဲနေ့ဦးတော်အေးကျော်ဝဲမဲဆန္ဒနဲ့ရရှိတဲ့ထောက်ခံဆန္ဒမဲ140မဲဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥတီကွန်မြတ်ကုကైမဲဆန္ဒနေအားဥက္ကရာအဖြစ်ပြင်းမြောက်ကြောင်းကြီးညာပါရဲ့
ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဥတီကွန်မြတ်ကိုဥက္ကဋ္ဌအဖြစ်ပြင်းမြောက်လိုက်တာကြောင့်လစ်လက်သွားတဲ့ဒုဥက္ကဋ္ဌနေရာကိုတစ်ဆက်တည်းဆက်လက်ရွေးချယ်ခဲ့ပါတယ်ဒုဥက္ကဋ္ဌနေရာအတွက်ဦးထွန်းအောင်ကဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်နဲ့ဒေါက်တာမောင်သိန်းမိတိတာမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။လက်ခွဲဆုံးဖြတ်ရမှာ
ဒုတိယဥက္ကဋ္ဌလောင်တဦးချင်းရရှိတဲ့ထောက်ခံဆန္ဒမဲအများအနည်းလိုက်အမည်စင်းကိုကြီးညာပါမယ်။တိဦးထွန်းအောင်ကဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်ရရှိတဲ့ထောက်ခံမဲ190မဲဒီဒေါက်တာမောင်သိန်းမိဂါမဲဆန္ဒနဲ့ရရှိတဲ့ထောက်ခံမဲ143မဲ။ဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥထုအောင်ခေါ်ဥထုထုဟိနောင်ချိုမဲဆန္ဒနဲ့ဒုတိယဥက္ကဋ္ဌအဖြစ်ကြီးမြောက်ကြောင်းကြီးညာပါရဲ့
။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ကြီးမြောက်ခံရသူဦးတီခွန်မြတ်ဟာပြည်သူ့စစ်ခေါင်းဆောင်တဦးဖြစ်ပြီးမူရစေဝါကိစ္စနဲ့ဝေဖန်ခံရတာတွေရှိခဲ့ဘူးပါတဲ့။သူဟာရှင်းနေကြုံရုံးမှလည်းညှဉ်းပန်းမှုအဆင့်ထိတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ပြီးခဲ့တဲ့လွတ်တော်တက်တန်းကာလမှာပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ပေမဲ့ပါတီအတွင်းအကွဲပြဲဖြစ်ပြီးနောက်ပိုင်းမှာပြည်ခံဖြိုးပါတီကနေနှုတ်ထွက်ထားသူလည်းဖြစ်ပါတယ်။ဦးတီခွန်မြတ်ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အပေါ်မှာသူ့ကိုအမည်စင်းတင်သွင်းခဲ့သူပလဲမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကအခုလိုပြောပါတယ်
ဒီကောင်ကလည်းပြောမယ်ဆိုရင်တော့လည်းပထမချိန်ဒီလူလို့တော့တက်တာမှာတော့လည်း9နှစ်တည်းလောက်လာခဲ့တယ်အခုဒါဒုတိယအချိန်ဒီလူလို့တော့တက်တာမှာလည်းဦးမြင့်နဲ့တူတူတွေ့ကြတာဒီနှစ်ကျော်ချောကာလာတွင်မှာဟိုဆောင်ရလာခဲ့တဲ့အတွက်ကြောင့်မလို့မို့အဲ့တော့ဦးဒီကောင်ကလည်းနည်းနည်းသူ့ရဲ့တောင်းတရားပေါ်လေးသူဆောင်ရဆရာရှာသူအားလုံးဆောင်ရသွားမှာဖြစ်ပါတယ်အဲ့တော့သူ့အမည်ကတော့ဒါလိုပဲဖြစ်ဖြစ်ကျွန်တော်တို့ပါတီရဲ့ရွေးချယ်ခြင်းကဖြစ်တဲ့ကြောင့်ကျွန်တော်တို့ပါတီရဲ့မူဝါဒတွေကျွန်တော်တို့ပါတီရဲ့စီမံစီကံကျွန်တော်တို့ပါတီရဲ့လမ်းကြောင်းတွေအတိုင်းနဲ့လိုင်းနာပြန်ဆောင်ရသွားမယ်လို့ကျွန်တော်ဒီလိုမျိုးလင်းထားပါရှင
့်မင်းကြီးမဲဆန္ဒနယ်ကပြည်ခံပြူပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကလည်းဦးတီခွန်မြတ်အပေါ်ယုံကြည်မှုရှိကြောင်းအခုလိုပြောပါတယ
်ဦးတီခွန်မြတ်ကကျင်းတ်ပါလေဘာလို့ကျင်းတ်လဲဆိုတော့ဒီကြတဲ့လွှတ်တော်တက်တန်းမှလည်း9နှစ်ပေါ့သူကွန်ပလီတခုမှဥစ္စာအပြင်နဲ့လုပ်ခဲ့တယ်ကြွားချင်းနိုင်နေလည်းအတွေ့အကြုံရခဲ့ပြီးပြီဒီဘက်မှာလည်းသူကဒုတိယဥက္ကဋ္ဌအဖြစ်နဲ့သူက2နှစ်လုပ်ပြီးပြီပေါ့နော်သူရဲ့ career ကလည်းသူကဥပဒေဝန်ထမ်းကိုအဲဥပဒေနဲ့ပတ်သက်ပြီးတော့သူမှအတွေ့အကြုံကောင်းကောင်းရှိပါတယ်အမကျွန်တော်ကတော့ဘာပဲပြောပြောဟိုဥတိခွန်ရဘောမှာယုံကြည်မှုအပြစ်ရှိတယ
်။ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်တူဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဖြစ်တဲ့တာဝန်ယူခဲ့သူဖြစ်ပါတယ်။နက်ဖန်တောက်ကြနေမှာတော့နှုတ်ထွက်သွားတဲ့တမရနေရာအတွက်ပြည်သူ့လွတ်တော်မှာဒုတိယတမရတူရွေးချယ်ဖို့အတွက်အမည်စင်းတင်သွင်းဖို့ရှိနေပါတယ်။